Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ28ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51လိုင်းလက်မီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။အဲဆွေသွေးကခေါင်းဆောင်အဘူဘကာအယ်ဘဒါဒီကိုတုတ်တင်ရှင်းလင်းနိုင်လိုက်ပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့မှကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့အာဖဂန်ညီညာရေးအထူးကိုယ်စားလှယ်ဆောင်မှခါလီဇတ်ဟာချုပ်တင်ကြေညာခြင်းမရှိဘဲအာဖဂန်နိုင်ငံကပူးမြို့ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်မှုမရှိဘဲနိုင်ငံကြားအပြန်အလှန်ပြစ်ခတ်မှုတွေအချိန်မီဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားအစိုးရအကြီးတန်းတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညဘက်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့ရကိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းသွားသူတွေကိုစစ်တပ်ကလေကြောင်းကနေရှာဖွေရင်းပြစ်ခတ်ခဲ့တာကြောင့် AA တပ်ဖွဲ့ဝင်တွေအပြင်ဖမ်းခံရသူတွေလည်းသေဆုံးဒဏ်ရာရခဲ့ကြပါတယ်
။မြန်မာစစ်တပ်ရဲ့ဘုံကြီးစစ်တမ်းတွေနဲ့ပတ်သက်တဲ့အဲ့ဒီစစ်နေမစီးမှာပါတဲ့အထင်းထင်းခံဒီမြန်မာစစ်တပ်တွေနဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်
AA ပြန်ကြားရေးတာဝန်ခံရဲ့ပြောကြားချက်နဲ့အတူနှာစင်ကြရမှာဖြစ်ပါတယ်။အဲဒီနောက်ငင်းကြရေးဆွေးနွေးပွဲတွေမှာသူ့ဘက်ကိုယ့်ဘက်နှစ်ဖက်မြအောင်အပေးယူလုပ်ပြီးဆွေးနွေးကြဖို့အကြောင်းနှာစင်ကြရမယ်မြန်မာဒီမိုကရေစီရေးရဆွေးနွေးကံအစီအစဉ်နောက်ပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနှာစင်ရမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုသားညုံဦးတို့ပြောပြပါမယ်ရှင်။
ဆီးရီးယားနိုင်ငံကအမေရိကန်ရဲ့စစ်စင်ရေးအတွက်မှာ IS စစ်သွေးကြွအဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဒါဒီကိုတုတ်တင်ရှင်းလင်းနိုင်လိုက်ပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။ကမ္ဘာမှာအလို့ရှိဆုံးဒီအကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင်ကိုအမေရိကန်ကမနေ့စနေနေ့ညကနိုင်နေနိုင်ခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကအင်မီတော်မှာဒီကနေ့ကြေညာပါတယ်။ဒီစစ်စင်ရေးအတွက်အမေရိကန်တပ်ဖွဲ့ဝင်တယောက်မှကြာဆုံးတာမရှိခဲ့ပဲ IS ခေါင်းဆောင်ဘဒါဒီရဲ့တပ်ဖွဲ့ဝင်အတော်များများသေဆုံးခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ် IS ခေါင်းဆောင်ဟာအဲ့နေရာကဒီလိုင်ကောင်းထဲမှာပုံပြီးတော့အဲ့ဒီကနေထွက်ပြေးလွတ်မြောက်ဖို့အတွက်လုပ်နေတာဖြစ်ကြောင်းဘဒါဒီဟာသူ့ကိုယ်မှာဝတ်ထားတဲ့ဒီအသေးခံဘုံကိုဖောက်ခွဲခဲ့ပြီးသူ့ရဲ့သားသမီး၃ယောက်လည်းသေဆုံးသွားတယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်ဆီးရီးယားနိုင်ငံဒီအစ်တလီခရိုင်မှာလုပ်ခဲ့တဲ့အမေရိကန်ရဲ့စစ်စင်ရေးအတွင်းအမေရိကန်ဘက်ကရဟတ်ယာဉ်တွေဂျက်တိုက်လေယာဉ်တွေနဲ့မောင်းသူမဲ့အဝေးထိန် drone တွေလည်းပါဝင်ခဲ့တယ်ဆိုပြီးတော့သတင်းမီဒီယာတွေကတော့ဖော်ပြနေကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ဆီးရီးယားနိုင်ငံအစ်တလီဒေသကိုလာနေတဲ့အထက်မှာဒီ IS အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တွေလည်းပါဝင်ခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂရဲ့အစိုးရခန်းစားကသတိပေးထားခဲ့ပါသေးတယ်ခင်ဗျာ။
အာဖဂန်နစ္စတန်ညင်ညာရေးဆိုင်ရာအမေရိကန်ထူးညံ့နိုင်မှုဟာအာဖဂန်ကိုချုပ်တင်ကြီးညာမှုမရှိဘဲနဲ့ရောက်ရှိလာပြီးတဲ့နောက်ကပူးမြို့တော်မှာအာဖဂန်ခေါင်းဆောင်တွေနဲ့ဒီကနေ့တနင်္လာနေ့နေ့မှာတွေ့ဆုံပါလေ။အာဖဂန်စစ်ဆုံးသက်ရေးအတွက်တာလီဘန်တွေနဲ့ဆွေးနွေးညှိနှိုင်းနေရတွေကိုသမ္မတထရန့်ရက်ဆိုင်လိုက်ပြီးတဲ့နောက်ဒါဟာအာဖဂန်ညင်ညာရေးသူ့ရဲ့ပထမဆုံးပြန်ပြီးတော့ဆောင်ရွက်လာချက်ဖြစ်ပါတယ်။အထူးညှိနှိုင်းမှုဇမေးကလစ်ဇန်နဲ့အတူအမေရိကန်မျိုးသားလူမျိုးရေးကောင်စီကတောင်ပိုင်းအာရှနဲ့အလဲအာရှဆိုင်ရာအကြီးတန်းဒါရိုက်တာလီဇစ်ကတ်တက်စ်နဲ့အတူအခြားရာရှိတွေလည်းပါကြပါတယ်။အငင်းပွားပွဲဖြစ်နေတဲ့ဒီစက်တင်ဘာလ28ရက်နေ့ရွေးကောက်ပွဲရဲ့ကနေဦးမဲရလာတွေကိုလာမယ့်နိုဝင်ဘာလ14ရက်နေ့မှာထုတ်ပြန်ပေးမယ်ဆိုပြီးတော့လွတ်လပ်တဲ့အာဖဂန်ရွေးကောက်ပွဲကော်မရှင်ကကြေညာပြီးနောက်တည့်ရက်မှာပဲအခုလိုမျိုးသူ့ရဲ့ခီးစဉ်ဖြစ်လာတာပါရွေးကောက်ပွဲရလာတွေကိုအောက်တိုဘာလ19ရက်ကြေညာပေးမယ်ဆိုပြီးတော့ကော်မရှင်ကရခင်ကကြေညာထားခဲ့ပြီးမြေနီးပညာရေးဆိုင်ရာခက်ခဲတွေကြောင့်ဆိုပြီးတော့မထုတ်ပြန်ပြုတ်ခဲ့ပါဘူးအထူးကိုယ်စားလှယ်ခလီဇတ်ဟာအာဖဂန်သမ္မတအရှရစ်ဂန်နီနော်အာဖဂန်ဆိုရဂျီကဲအဗ်ဒူလာအဗ်ဒူလာတို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်
။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိနေတဲ့ YPG Cards ပြည်သူ့စစ်အဖွဲ့တွေအနေနဲ့သတ်မှတ်ထားတဲ့အချိန်တွင်းမှာအဲ့ဒီနေရာကနေမထွက်ခွာဘူးဆိုရင်တူရကီစစ်တပ်အနေနဲ့ဒီနယ်စပ်မှာရှိနေတဲ့အကြမ်းဖက်သမားတွေကိုရှင်းထုတ်သွားမှာဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာရိုဝန်ကမနေ့စနေနေ့မှာပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းက Cards အဖွဲ့တွေအဲ့ဒီနေရာကနေအင်္ဂါနေ့ဒီ Granite Data စံတော်ချိန်3နာရီမှာထွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတအာရိုဝန်တို့အခုသတင်းပတ်အစောပိုင်းကရုရှားနိုင်ငံဆိုချီမြို့မှာသဘောတူခဲ့ကြတာဖြစ်ပါတယ် ကော့စ်အဖွဲ့တွေကိုနိုင်ငံနယ်ဇက်ကီလိုမီတာ30အတွင်းကနေဖယ်ရှားပေးဖို့အတွက်ရုရှားရဲ့စစ်ရဲတပ်ဖွဲ့တွေနဲ့ဆီးရီးယားနယ်ဇက်လုံခြုံရေးတပ်ဖွဲ့တွေကကူညီဆောင်ရွက်ပေးမှာဖြစ်တယ်လို့ရုရှားဘက်ကပြောပါတယ်။တူရကီဆိုရကတော့ဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF အဖွဲ့တွေကဒီအဓိကအဖွဲ့တစ်ခုဖြစ်တဲ့ YPG အဖွဲ့ဟာစစ်သွေးကြောအဖွဲ့ဖြစ်တယ်လို့ဆိုဆွဲထားပြီးတော့အမေရိကန်ကထောက်ခံတဲ့ပုံမှာလည်းဝေဖန်လိုက်ပါတယ်။တူရကီသမ္မတအာရဝန်ကတော့သူ့နိုင်ငံတွင်းမှာခိုလုံနေတဲ့ဆီးရီးယားဒုက္ခသည်3သန်းခွဲကျော်အတွက်သူတို့လှုပ်ဆောင်နေတဲ့ဒီ BND ရဲ့ကိမဲဇုံအစည်းအဝေးကိုနိုင်ငံတကာအနေနဲ့ထောက်ခံဖို့ကိုတိုက်တွန်းလိုက်ပါတယ်။ဒီအစည်းအဝေးကိုမထောက်ခံဘူးအကူအညီမပေးဘူးဆိုရင်သူတို့ရဲ့နယ်စပ်ဂိတ်တွေကိုဖွင့်ပေးပြီးတော့ဒုက္ခသည်တွေကိုဥရောပကိုတွားခွင့်ပေးလိုက်မှာဖြစ်တယ်ဆိုပြီးတော့သမ္မတအာရဝန်ကချင်းချောက်ထားပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံအရှေ့မြောက်ဘက်ကပန့်ဂလန်းမှာရှိတဲ့ IS စစ်သွေးကြော်တွေရဲ့ပုံခိုရနေရာတစ်ခုကိုအမေရိကန်ပက်ထင်းတပ်ဒုံးရင်တိုက်ခိုက်တဲ့နေရာမှာတောထဲမှာရှိတဲ့ Frankinsus ရှာနေသူတို့မှာရင်ပစ်ခတ်ခံရလို့သေဆုံးသွားတယ်ဆိုပြီးတော့ဒေသခံတူနဲ့အဲ့ဒီအဖြစ်ပြက်မှာတက်ရှင်ကျန်းသူတူကဗီဒီယိုကိုပြောပါတယ်။တောက်ကြနေတုန်းကတိုက်ခိုက်မှုမှာအခြားစီးမွေးရှာသူတူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။ဆိုမာလီယာအရှေ့မြောက်ပိုင်းမှာရှိတဲ့ Bari KI အတွင်းကဂိုလစ်တောင်နှံဒေသတဲ့အမီယာယွာဆွန်မှာသူတို့တွေစီးမွေးရှာနေတုန်းခုလိုမျိုးတိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့လို့ American စစ်တပ်အာဖရိကဒေသကုကဲရေးဌာနကတော့ဒါကိုညှဉ်းဆိုပြီးတော့သူတို့ဟာဒေသအတွင်းမှာရှိတဲ့ IS တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်။စစ်စီရင်တွေ့မှာအကြမ်းဖက်ဝါဒီ3ဦးသေဆုံးခဲ့ပြီးတော့ရဲသား2ဦးတလီမှထိခိုက်ဒဏ်ရာရတာမျိုးမရှိဘူးလို့ American စစ်တပ်ကထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာအခုလိုမျိုးတိုက်ခိုက်ခံရတဲ့အခါတွေမှာ American တိုက်ခိုက်မှုကြောင့်ရဲသားတွေထိခိုက်သေဆုံးနေဆိုပြီးတော့ Somalia စစ်သွေးကြော်တွေကဝါဒဖြန့်ကြီးလေးရှိပြီးတော့ဒေသခံတွေကိုလည်းအမှားသတင်းတွေဖြန့်လေးရှိပါတယ်။အခုလိုမျိုးအခြေအနေတွေရှုပ်ထွေးမှုကြောင့်ရသားထိခိုက်မှုတွေနဲ့ပတ်သက်လာလို့ရှိရင်သတင်းဌာနတွေအနေနဲ့လည်းတိကျတီးပြနိုင်ဖို့တော့ခက်ပါတယ်။ဒါပေမဲ့ဒီအဖြစ်ပြက်မှာအသက်ရှင်ကျန်ရသူလို့ဆိုပြီးတော့ VOA ကိုပြောသူကတော့သူတို့၃ဦးဆင်းမွေးရှာထွက်နေချိန်မှာဒုံးလက်နက်ကသူတို့ရှိရာကိုဓာတ်ရိုက်ပစ်ခတ်တာကြောင့်နှစ်ဦးသေဆုံးသွားတယ်လို့ပြောနေပါတယ်။သူပြောဆိုခြင်းနဲ့ပတ်သက်လို့ VOA ကတိကျတီးမပြနိုင်ပါဘူး။နောက်ထပ်ဒေသခံတူပြောတာကတော့ခုနအသက်ရှင်ကျန်ရသူလို့ပြောသူရဲ့စကားမှန်တယ်ဆိုပြီးတော့ VOA ကိုပြောပါတယ်။အခုဒီဖြစ်ရပ်ကိုဆိုမာလီယာအစိုးရအနေနဲ့စုံစမ်းစစ်ဆေးပြီးတော့နှင်နာတဲ့မိသားစုတွေကိုနှင်နာချေးပေးနိုင်ရေးဆောင်ရွက်ပေးဖို့လည်းသူကတောင်းဆိုပါတယ်။အခုဒီဒုံးလက်နက်တိုက်ခိုက်မှုဖြစ်ပွားတဲ့နေဟာဆိုလို့ရှိရင် IS စစ်သွေးကြော်တွေခေါောင်းနေတဲ့နေရာဆိုပြီးတော့လူသိများပါတယ်။ကြောက်တောင်ကြောက်ခဲထူထပ်တဲ့နေရာဖြစ်ပြီးတော့အဲဒီမှာရွှေနဲ့ခုနကစီးမွေးတပ်တုရှာဖွေသူလည်းများပါတယ်။အဲ့ဒီဒေသမှာပဲပြီးခဲ့တဲ့ဧပြီလတိုက်ခိုက်မှုတွင်ဆိုမာလီယာဒေသ IS ဒုတိယခေါင်းဆောင်စုသူတေဆုံးခဲ့ပါတယ်။မီလာရုံကအလားတူပက်ထင်းတပ်ဒုံးရင်တိုက်ခိုက်မှုတွင်မှာလည်း IS တိုက်ခိုက်ရေးသမား73ဦးတေဆုံးခဲ့ပြီးပါတယ်။အဲ့လိုမျိုးအမေရိကန်ရဲ့ဒုံးလက်နက်တိုက်ခိုက်မှုတွေတွင်မှာရသားထိခိုက်တေဆုံးမှုတွေကလည်းရှိခဲ့ပြီးပါတယ်ခင်ဗျာ။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုကနေတနင်္ဂနွေနေ့ညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်မှုမရှိဘဲနိုင်ငံကြားရန်လိုတဲ့ဆက်ဆံရေးကနေအပြန်အလှန်ပြစ်ခတ်မှုတွေလည်းအချိန်မြေးဖြစ်လာနိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရအကြီးတန်းတာဝန်ရှိသူတယောက်ကဒီနေ့မှသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အရင်ထောင်လှမ်းအကြီးအကဲဟောင်းကင်မြောင်ချိုးစီကနေအခုလိုပြောကြားလိုက်တာဟာအခုနေ့မကုံငင်မှာနျူကလ িয়ার ဆွေးနွေးမှုတွေပြန်စတင်နိုင်ဖို့အမေရိကန်ကိုဖိအားပေးလိုက်တာလည်းဖြစ်ပုံရပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားရပ်တန့်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေအခုနေ့မကုံငင်မှာပြန်စတင်နိုင်ဖို့အတွက်မြောက်ကိုရီးယားဘက်ကတစ်ဖက်သက်သတ်မှတ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကအမေရိကန်အစိုးရအဖွဲ့ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပေမဲ့လည်းဒီအမေရိကန်သမ္မတဒေါ်လာထရမ့်ကတော့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ယင်းကြီးရဲ့ဆက်ဆံရေးရှိကြောင်းပြောကြားပြီးတော့မြောက်ကိုရီးယားဘက်ကချီးကျူးပြောဆိုခဲ့တာပါ။နိုင်ငံဆက်ဆံရေးဟာအကြိမ်များစွာအဆင်မပြေဖြစ်ခဲ့ပေမဲ့လည်းခေါင်းဆောင်နှစ်ဦးရဲ့ယင်းကြီးရဲ့ဆက်ဆံရေးကြောင်းဆက်ပြီးတော့ထိန်းထားနိုင်ငံကြောင်းကင်မြောင်ချိုးကသူ့ရဲ့ညင်ညာချက်ထဲမှာပြောထားတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဖော်ပြထားပါတယ်ဒါပေမဲ့လည်းအရာတိုင်းမှာအကန့်အသတ်တွေရှိပြဲဖြစ်ပြီးတော့ပုံကိုရင်းနှီးမှုကအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးဆိုးဝါးမလာအောင်ကာကွယ်နိုင်မှုအတွက်အမြဲတမ်းအာမမခံနိုင်ဘူးဆိုပြီးတော့သူကစပြောထားပါတယ်ခင်ဗျာ
ဟောင်ကောင်မှာတော့စနေတဲ့တင်းငွေအပတ်စဉ်ရုပ်ပိတ်ရလူလူဖြစ်နေကြတဲ့ဒီဟောင်ကောင်ဆန္ဒပြမှုတွေအတွင်းဒီကနေ့မှာတော့ဟောင်ကောင်ရဲကမြေယိုပုံတုံးပြီးတော့လူစုခွဲတာမလို့ဆန္ဒပြသူတွေထိခိုက်မှုအချို့ရှိနေပါတယ်လာနေချီကြတဲ့ဒီမိုစီရေးဆန္ဒပြမှုပေါ်ရဲရဲကင်တွယ်မှုတွေနဲ့ပတ်သက်ပြီးတော့လဲဟောင်ကောင်မှာဝေဖန်မှုတွေကတိုးလာနေပါတယ်ဟောင်ကောင်မှာရှိတဲ့ Waterfront ပန်းခြံမှာဆန္ဒပြမယ်လို့ဥဆောင်စီစဉ်သူတွေကလုတ်ခဲ့ပြီးမယ်လို့ရဲကခွင့်ပြုချက်မပေးဘဲနဲ့ဆန္ဒပြသူတွေကိုအဲ့ဒီနေရာကနေပြီးတော့မောင်းထုတ်ရင်းနဲ့အခြေအနေတွေတင်းတင်းမာမာဖြစ်ခဲ့တာပါ စနားပြသူတွေကရဲကိုအော်ဟစ်ပြောဆိုရင်းနဲ့တစ်ဖက်မှာရဲကမြေကိုဘုံတွေတုံးပြီးတော့လူအုပ်နောက်လိုက်ပြီးတော့လူစုခွဲပါတယ်။ဟောင်ကောင်ရဲကအခုလိုမျိုးစနားပြသူတွေအပေါ်မှာ rubber duck တွေမြေကိုဘုံတွေမိသားပိုက်တွေအင်အားအစပ်တန်တုံးနေဆိုပြီးတော့ဝေဖန်ပစ်တင်မှုတွေလည်းရှိနေပါတယ်ခင်ဗျာ။
ယူရိုနိုင်ငံမှာဆွေရောက်ကိုဆန့်ကျင်တဲ့ဆန္ဒပြသူရာပေါင်းများစွာဟာဘက်တဲမျိုးကတရီယာရင်မြန်မာဒီနေ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေစဖြစ်ချိန်ကစပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြပြီးတော့အဲ့လိုထိတိုက်တွေ့မှုတွေတွင်မှာဆန္ဒပြတဲ့သူ60ကျော်တည်ဆုံးခဲ့ပြီဖြစ်တယ်လို့လည်းပြောပါတယ်။ဆန္ဒပြတဲ့သူတို့ကတော့သူတို့အနေနဲ့အစိုးရတစ်ခုလုံးကိုဖြုတ်ချနိုင်ဖို့အတွက်အခုလိုလာရောက်ဆန္ဒပြတာလို့ဆိုပါတယ်။နိုင်ငံပိုင်အစိုးရအုံတွေကိုကာကွယ်ဖို့အတွက်အီရတ်နိုင်ငံရဲ့အကြမ်းဖက်မှုတံမြန်နိုင်နေရေးအထူးတပ်ဖွဲ့ကိုလည်းတက်ပြန့်ချထားတယ်လို့အဲ့ဒီအထူးတက်ဖွဲ့ကဒီနေ့မှကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဤရဝန်ကြီးချုပ်အဗ်ဒေါ်အဗ်ဒူမာဒီရဲ့ဒီအစိုးရကိုစန့်ကျင်ဆန္ဒပြတာလေးအဆုံးသတ်ဖို့အတွက်သူတို့အနေနဲ့လိုအပ်တဲ့နီလန်းပေါင်းစုံကိုအသုံးပြုသွားဖို့သူတို့ကိုညွန်ကြားထားပြီးဖြစ်တယ်လို့လည်းဒီတက်ဖွဲ့ကပြောပါတယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဒေသမှာတော်မီလောင်ပြီးတော့ဒေသခံလူ9000အိုးအိမ်ရွှေ့ပြောင်းမှုအမိန့်ထုတ်ထားပါတယ်။မီလောင်မှုအရှိန်မြင့်လာတာကြောင့်မလို့မဖြစ်မနေနေရရွှေ့ပြောင်းရမယ့်သူတွေအခုချက်ချင်းကိုပဲပြောင်းရွှေ့ကြပါ။ဒါဟာအသက်အန္တရာယ်စွန့်ရင်ရတဲ့ကြီးကြီးမားမားချင်းချောက်မှုဖြစ်တဲ့ဆိုပြီးတော့ဆန်နိုမာကောင်တီရဲ့မိသက်ဌာနကအခုတနင်္ဂနွေနေ့မနက်ပိုင်းမှာသတိပေးကြေညာနေပါတယ်။တော်မီကြောင့်မလို့နေရာအတော်များများကိုမီးဖြတ်ဖို့ဒီ Pacific Gas and Electric Company ကစနေနေ့နေ့လယ်ပိုင်းကဆုံးဖြတ်ခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားဒေသခံလူဦးရေတန်ကနန်းလောက်လက်စစ်မီးပြတ်တောက်မှုကြုံနေရပါတယ်။အရင်လတွေတုန်းကလည်းဒီ PG&E ကုမ္ပဏီအနေနဲ့တော်မီထိန်းချုပ်နိုင်ဖို့အတွက်မီးဖြတ်မှုတွေလုပ်ခဲ့တာကြောင့်လူဦးရေထောင်နှန်းလက်စစ်မီးမရဖြစ်ခဲ့ဘူးပါတယ်။ကုမ္ပဏီအနေနဲ့တော်မီလောင်ယာမှာတာဝန်မကင်းတာတွေနဲ့အမှုရင်ဆိုင်နေရတာကြောင့်လည်း PG&E ကုမ္ပဏီအနေနဲ့ကုမ္ပဏီဒေဝါလီခံရမယ့်အခြေအနေလည်းစိုက်နေပါတယ်။အခုလောင်းတဲ့မီးဟာလေပြင်းနဲ့ပူလောင်ခြောက်သွေ့မှုတွေကြောင့်အခုတနင်္လာနေ့အထိကို San Francisco Bay Area မှာလောင်ကျွမ်းနေဦးမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကိုဒီနေ့ကစားနေကြတာမှာကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ Newcastle နဲ့ Wolves အသင်းတို့ကစားနေကြပြီးတော့ဒီအခုလောလောဆယ်မှာတော့ Newcastle အသင်းကတကူကုန်းရှိနေဦးဆောင်နေပါတယ် Newcastle တက်ဂိုးကိုတော့39မှာ Lasall ကတွင်ပေးခဲ့တာဖြစ်ပါတယ်ဒီနေ့မှာတော့ဂျန်နယ်ပွဲစဉ်တွေဖြစ်နေ Liverpool နဲ့ Tottenham Norwich နဲ့ Manchester United Arsenal နဲ့ Crystal Palace တို့လည်းကစားကြဖို့ရှိပါတယ်ခင်ဗျာ
The Voice of America, VOA. တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဒီကနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့နားဆင်ရမယ့်အထဲမှာတော့အရင်ဆုံးရခိုင်အဖွဲ့ AA ကဖမ်းသွားသူတွေတဲ့ကတချို့လေကြောင်းပစ်ခတ်မှုအတွင်းသိဆုံးခဲ့တာကိုပြောပြပါမယ်။အစိုးရတပ်ကရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်မနေ့ကအေအေရခိုင်ဖွဲ့ကရွှေနရီအမြန်ရေရင်ဘော်ကနေဖမ်းဆီးခေါ်ဆောင်သွားသူတချို့နဲ့အေအေအဖွဲ့ဝင်တချို့ပါထိခိုက်သေဆုံးခဲ့တဲ့အကြောင်းအေအေဘက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်။တမရော်ဘက်ကတော့အေအေအဖွဲ့ကိုသာပြစ်မှတ်ထားပြစ်ခတ်ခဲ့တာဖြစ်ပြီးဖမ်းဆီးခံထားရသူတချို့ပြန်လွတ်လာတယ်လို့ပြောပါတယ်။အေအေကဖမ်းဆီးခေါ်ဆောင်သွားတဲ့လူ90ကျော်မှခွင့်နဲ့ခရီးသွားနေကြသူအရက်ဝင့်နဲ့စစ်ဖက်ကရောရက်တပ်ဖွဲ့ဝင်တွေပါပါတဲ့အကြောင်းကိုလည်းတမရော်ဘက်ကအတည်ပြုပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မနေ့ကအမြန်ရေရင်ပေါ်မှာပါလာတဲ့အရက်ဝင့်နဲ့မြန်မာစစ်သက်ရက်တပ်ဖွဲ့တွေပါဝင်အရက်သား90ကျော်ကို AA ဖွဲ့ကနေဖမ်းဆီးပြီးဆက်လီနဲ့ခေါ်ဆောင်လာမြန်မာစစ်သက်ကရဟတ်ရင်နဲ့ပြစ်ခတ်မှုတွေကြောင့်ဖမ်းဆီးခံရသူတွေပါဝင် AA တပ်ဖွဲ့ဝင်တချို့တိတ်ဆိုးမှုရှိခဲ့တယ်လို့အေးပြန်ကြရေးတာဝန်ခံခိုင်တုခကပြောပါတယ
်ကျွန်တော်တို့ဒီရွှေနေပြည်ကနေခင်းသိမ်းခေါ်ဆောင်လာခဲ့တဲ့ခင်းသိမ်းခံတွေဟိုဖိနေလိုက်ပါလာတဲ့ဆက်လက်သုံးကြီးရဲ့ကျွန်တော်တို့လုံခြုံရေးနေရာကိုယူလာခဲ့ရှင်မှာအဲ့ဒီမှာပမာစစ်တပ်ကနေပြီးတော့ရဟယင်သုံးကြီးနဲ့ဒါတောက်ချောင်းနေပြီးတော့ဘုံကျတက်ခဲ့တဲ့တကြံလို့အဲ့ဒီဆက်လက်သုံးကြီးမှာမစစ်တပ်ကဟိုကဟိုလိုက်ကြပါလေနော်ဟိုနောက်တစ်ကြီးကတော့နည်းနည်းပြည့်စည်လာပြီးတော့ဆက်ပြေးလာမှာကြတော့အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဘုံကျစစ်တပ်ကနေပြည်တယ်အဲ့ဒီကျန်နေမစီမှာပါတဲ့အထင်းထင်းခံဒီမှာစစ်သားတွေနဲ့ကျွန်တော်ရဲ့တပ်ဖွဲ့ဝင်တချို့ပါအဲ့ဒီမှာပေတဲ့အဖြစ်ပါသွားတယ်နော
်လူမြောက်သွားတဲ့လေတစည်းပေါ်ပါသွားတဲ့သူတွေကုန်းပေါ်မှာတင်းရှောင်ထွက်ပြေးရမှာကြည်ွယ်မြက်ွယ်မရှိတဲ့နေရာမှာလဲထမှန်တိုက်ခိုက်ခံရတယ်လို့ခိုင်တုခကဆက်ပြောပါတယ
်ဒီပြည်နယ်နောက်ပိုင်းမှာကြည်ွယ်မြက်ွယ်မရှိတဲ့နေရာမှာဒီဟိုတောင်းနေတဲ့ဒီပြည်နယ်မှာစစ်တပ်ဖွဲ့ဝင်တွေကိုဒီမြန်မာလေတပ်ကနေပြီးတော့ရဟယုံနေနဲ့ဟိုလက်ပြီးတော့ဒီစစ်တမတ်တွေနဲ့ပြစ်တဲ့တကြမလို့အဲ့ဒီမှာလည်းနောက်ထပ်တိတ်တိတ်တရားရတာတွေရှိကြဗျ။ဟိုအဲ့ဒီမှာဒီလိုကိုလုံခြုံရေးပေးတဲ့ကျွန်တော်တို့ရဲ့တပ်ခွေဝင်တွေလည်းနောက်ထပ်နေပြီးတော့တရားရတာတွေကြားဆုံးတာတွေရှိတယ
်။လေချောင်းကနေပြစ်ခတ်မှုကြောင့်အေအေဖွဲ့ဝင်တွေရောဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေပါထိခိုက်ဒေဆုံးမှုအသေးစိတ်စရင်းကိုမသိရသေးဘူးလို့ခိုင်တုခကဆိုပါတယ်။ဖန်စီထိန်းသိမ်းထားတဲ့လူတွေကိုစစ်စစ်မင်းမြန်ပြီးတာမန်ရက်သားတွေကိုပြန်လှုပ်ပေးမယ်လို့လည်းပြောပါတယ်။
ဒီခိုင်လက်နက်ကန်အေးဖက်ကထုတ်ပြန်တဲ့အပေါ်မှာအနောက်ပိုင်းတန်းစစ်တပ်နဲ့ကြုံတမတော်ပြောခွေရဗမှုကြီးဝင်းစုကညင်းစုခဲ့တယ်လို့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွင်အသိအသိခံတချို့ပြန်လဲလွတ်မြောက်လာပြီလို့ဆိုပါတယ်အဲ့ဒါတို့ကအုပ်ထုတ်ပြန်တာပေါ့ကျွန်တော်တို့ကတော့အေးဝဲလိုက်ကြတာအဲ့ဒါတို့ကဝဲထုတ်ပြန်တယ်ကွာဆက်ဆံလို့ဆုံးရှင်နေရတော့ကျွန်တော်တို့အခုတော့နေမြေရှ နာမတူကြီးတဲ့အတွက်ကြောင့်အဲတချို့တော့ပြန်ရလို့ပြင်းနေပြန်လာတော့ဆက်ပြီးတော့မှကျွန်တော်လည်းမရှိနေတော့ဘူ
းမနေ့ကရတိတောင်မြို့နယ်မေယူမြို့ကျောင်းတွင်ရွှေနေတိအမြန်ရေရင်ပေါ်မှာဖမ်းဆီးခေါ်ဆောင်ထားတဲ့လူပေါင်း58ဦးကျော်မှာတမတော်ဓာ14ဦးရဲတပ်ဖွဲ့ဝင်29ဦးအချင်းဦးစီးဌာနကဝန်ထမ်းတို့နဲ့အယတာ73ဦးတို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကူကားပြီးတော့ဒီကနေ့ထုတ်ကျင်းမုံတရင်စာမှာတရင်ဖော်ပြထားပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွေရဘူမူကြီးဝင်းစော်ဦးကအေဖက်ကဖမ်းဆီးထားတဲ့ဖွဲ့တွေဟာစစ်စင်ရေးသွားသူမဟုတ်ဘူးလို့ဆိုပါတယ
်စစ်စင်ရေးတာဝန်ထမ်းဆောင်မှုတွေဟုတ်လားလာတဲ့ဖွဲ့တွေမဟုတ်ဘူးလူကြီးရဲတပ်ဖွဲ့ဝင်တွေကသူ့အုပ်နေရာဌာနအသေးကြီးကိုဖန်ပြန်သွားတဲ့ဖွဲ့တွေပါတယ်အကျိုးနဲ့ရောလုံငန်းဒေသတွေသွားလုပ်ပြီးတော့မှပြန်လာတဲ့ဖွဲ့တွေပါတယ်ရဲတပ်ဖွဲ့ဆိုလို့ရှိရင်တနေရာနဲ့တနေရာပြောင်းချပြီးတော့မှတာဝန်ထမ်းဆောင်တဲ့တပ်ပြောင်းဟလာရဲတပ်ဖွဲ့ဝင်တွေတို့ပါတယ်ပြီးရင်အစိုးရဝန်ထမ်းအရသားတွေလည်းပါတယ
်ဒီကနေ့မှလည်းမြန်မာစစ်တပ်ကနေရေဘုတ်ကြောက်တန်းကျေးရွာနဲ့အနီးဝန်းကျင်တွေမှာရဟယင်နဲ့ပြစ်ခတ်မှုတွေပြုလုပ်နေစေလို့ဒေသခံတွေကပြောပါတယ်ဒီနေ့ညနေပိုင်းပြစ်ခတ်မှုတွင်ရေဘုတ်ကျေးရွာသားတို့ထိခိုက်တန်ရာရရှိသွားတယ်လို့ရေဘုတ်ရွာသားတို့ကပြောပါတယ်
မြန်မာစစ်တပ်ကဆွလီနဲ့ဘုန်းကြီးတွေလေတို့အခုကယောက်ျားလေးနဲ့ယောက်ကဒီဘောကခြေချောင်းနေတဲ့ကွာခြေချောင်းသားလေးနဲ့ယောက်ကပေါင်းဖောက်တော့ကွာအခုထိသွားတာနောက်တယောက်ကလက်မထောက်သွားတ
ယ်ရေတိတ်တံမြို့နယ်ရေဘုတ်ကြောက်တန်းသီးဆွဲရေမြက်ကြီးရွာဘက်မှာရဟယင်နဲ့ပြင်လက်နဲ့ကြီးတွေနဲ့ပြေကတ်မှုတွေရှိနေတာကြောင့်လူမှုကူညီရေးအသင်းတွေကနေလာရောက်ကူညီနိုင်ခြင်းမရှိတဲ့အတွက်လူနာအတွက်စိုးရိမ်နေရတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးသိမ်းမှတ်မှုအတွင်းမှာမြန်မာစစ်တပ်ကရောအေအေဖွဲ့ကပါအဖွဲ့နဲ့ဆက်ဆက်တဲ့သူဆိုပြီးမတင်ကြတဲ့လူတွေကိုဖမ်းဆီးရေးယူမှုတွေတနေ့ထက်တစ်နေ့ပိုများလာနေပါတယ်ခင်ဗျာ
။နိုင်ငံရင်ပြောပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းထုတ်လွှင့်ပေးပါမယ်။လက်ရှိငြိမ်းချမ်းရေးဆွေးနွေးမှုတွေဟာအားလုံးရဲ့ဘုံလူလားချက်ကိုအခြေခံဆွေးနွေးတာမျိုးမဟုတ်ဘဲတစ်ဖက်နဲ့တစ်ဖက်အကြောက်တရားပေါ်အခြေခံဆွေးနွေးနေကြတဲ့အတွက်မအောင်မြင်တာလို့ပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကပြောပါတယ်။ဒါကြောင့်ဆွေးနွေးပွဲတွေမှာသူ့ဘက်ကိုယ့်ဘက်နှစ်ဖက်မျှတအောင်ပေးယူလုပ်ပြီးဆွေးနွေးကြဖို့လိုကြောင်းလည်းပြောပါတယ်။အပြည့်အရရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအကြောင်းဦးခွန်ဆိုင်ကိုရန်ကုန်မြို့မှာကိုစုံဝင်းလှိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
အားလုံးတော့ကျွန်တော်မေးချင်တာကအခုတွားနေတဲ့ဒီညဉ့်ညရေးဆွေးနွေးမှုတွေအကြောင်းပေါ့နော်။ဟိုမကြသေးခင်ကပဲကျန်းတုံဆွေးနွေးမှုလုပ်ခဲ့တယ်။ဟိုမျှော်လင့်ထားသလားအောင်မြင်မှုမရခဲ့ဘူးပေါ့။ဆိုတော့ဟိုဒီညဉ့်ညရေးဆွေးနွေးပွဲတွေဟာလည်းလုပ်ခဲ့ကြတာကြာပြီ။နှစ်တည်းလည်းတော်တော်ကြာပြီ။အစိုးရ20လည်းပြောင်းခဲ့ပြီပေါ့နော်။ဆိုတော့အတိုင်းအတာတစ်ခုထိအနည်းငယ်အောင်မြင်မှုရတယ်လို့ပြောလို့ရနိုင်တဲ့အနေအထားရှိသလားဆိုတာလည်းမေးခွန်းထုတ်ဆရာဖြစ်နေတယ်အခုက။ဆိုတော့ညဉ့်ညရေးဆွေးနွေးပွဲတွေနောက်နေ့ကြံ့ကြံ့နေရတာမအောင်မမြင်ဖြစ်နေရတာဘယ်ဟာတွေမှမရအခြေခံနေလို့ဦးခွန်ဆိုင်ကြီးစပါလို့
ကျွန်တော်တို့ရဲ့ငြိမ်းချမ်းရေးကိုကိုလိုလားတဲ့နော်အားလုံးလိုလားတဲ့ဘုံရင်မှန်းချက်တရားအပေါ်မှာအခြေခံမှာဆွေးနွေးရမှာဖြစ်တယ်သို့တော်လည်းပဲကျွန်တော်တို့တကယ်တမ်းဆွေးနွေးတဲ့ခါကျတော့အကြောက်တရားကိုမှရှိတဲ့အကြောက်တရားသူ့မှာရှိတဲ့အကြောက်တရားအဲ့ဓာရီအခြေခံတော့ဆွေးနွေးနေတာလေများအကြောက်တရားရှိတဲ့ခါကျတော့သူ့ကိုကိုမယုံကိုကိုလည်းသူ့မယုံအဲ့ဒီတော့ဒီလက်မှတ်ထိုးထားတဲ့အဖွဲ့တွေပဲဖြစ်ဖြစ်မထိုးသေးတဲ့အဖွဲ့တွေလည်းဖြစ်ဖြစ်ဒီဦးဒီဟာကပြဿနာဖြစ်တယ်နော်ဖြစ်တော့ဒီကိစ္စမှာအကြောက်တရားဖြစ်တယ်ဆိုတော့ EEO တွေပဲဖြစ်တာမဟုတ်ဘူးတဲ့အစိုးရဘက်ကတမတော်ဘက်ကဖြစ်နေတာနော်နှစ်ဖက်စလုံးဖြစ်နေတော့ဒီဥစ္စာကိုကျွန်တော်တို့ဖေရှားနိုင်ဖို့လုပ်တယ
်အကြောက
်ဥမာဆိုတော့အခုကျန်းတုံကျန်းတုံဆိုလို့ရှိရင်ဒီသူတို့ပြဿနာဖြစ်နေတာကနှစ်ရဖြစ်တယ်တစ်ရကပါလဲဆိုတော့တဏှာချထားရေးဖြစ်တယ်အေးအေးဟာရခိုင်မမနေနဲ့ဘာကိုပြောင်းပါအေးခေယိုနေမီကိုပြောင်းပါဆိုတာဒီဥစ္စာက KI ဟုတ်ဦးနေမျိုးပြန်မယ်ဆိုတာဒီဥစ္စာကလုံးဝဟိုလက်တွေ့မကြဘူးလို့ညာပြောကြတာပေါ့ဗျာနော်ဟာဒီလိုဆိုလို့ရှိရင်ဗမာတက်မတော်ကလေဘန်ကောက်မှာစပြုံးမှာတည်တာပဲဘန်ကောက်ကိုပြန်ကောင်းမယ်ထင်တယ်ပြောတဲ့ဟာတွေတောင်းရှိလာတော့တယ်မလားဟုတ်တယ်အဲရခိုင်တက်မတော်ဟာရခိုင်မှာနေတယ်ဆိုတာက သူကစာပြီးကြရစကြရတူကအဲ့ဒီမှာနေဖို့သူကလုတ်လာခဲ့တာဟုတ်ဒီကိုယ့်ရဲ့စိုးရင်ချက်နဲ့သူ့ကိုတွားပြုံးမှဒီလိုလုတ်တယ်ဆိုလို့ရှိရင်သူကလည်းပြန်ရမှာကြောက်တော့ဗောသူကမပြန်နိုင်ဘူးဗောကိုယ်ကလည်းအတင်းပြန်ခိုင်းနေတယ်ဒီဥစ္စာကဘယ်နည်းမှမဖြေရှင်းနိုင်ဘူးဗောဗျာနောက်တစ်ခုကပါလဲဆိုတော့ဒီအာဒီဟာတေယုတ်ပါရေးမပါရေး ဘာပါရေးမပါရေးအဲဒီကိစ္စတွေလည်းရှိအဲဒါတွေကဒါတွေလည်းအကြောက်တရားကြောင့်ဖြစ်တာပဲဗျာနော်မယုံလို့ဖြစ်တာအဓိကကတော့ကျွန်တော်တို့တကယ်တော့ယုံကြည်စိတ်ချတယ်ဆိုဘယ်သူမှမပါဘူးမပါလည်းဖြစ်တာပဲဗျာဒါတော့သေချာပေါ့ပဲဟုတ်တယ်ဟုတ်တယ်ဒါမှမဟုတ်ကျွန်တော်တို့အချင်းချင်းမယုံကြည်စိတ်ချမှုမရှိလာတဲ့ခါဒါမျိုးတွေဖြစ်လာတာပေါ့မြန်မာအစိုးရကတော့တက်မတော်အနေနဲ့ရော
တရုတ်နဲ့တလောက်ရင်းနေပြီးတော့တလောက်ထိတွေ့ဆက်ဆံသွားလာနေကြတာမှာဒီငင်းငယ်ဆွေမျိုးဘက်မှာတရုတ်ကလိလာသူဖြစ်ဒါမှမဟုတ်လေရှင်တန်လူကြီးဖြစ်ဝန်ထမ်းပေးမဲ့ကိစ္စကိုစစ်တပ်ဘက်ကလက်မခံနိုင်ဘူးဆိုတာထူးဆန်းနေတယ်လို့ဖြစ်နေဦးလားကျွန်တော်တို့ဗမာနိုင်ငံအရေးကတရုတ်ကအမြဲတမ်းပါဝင်ပတ်သက်ခဲ့တဲ့အဟောင်းတွေကိုတရုတ်ကလည်းမမေ့ဘူးပေါ့ဗျာဒီရှေ့ရှေ့
တယ်ဝင်တိုက်တာတော့သူတို့စီမှာ volunteer volunteer တွေနဲ့နော်အလုံးရင်းနဲ့ဝင်တိုက်တာဟုတ်တယ်မလို့အဲ့ဒီကနေ1989အထိဖြစ်လာပြတော့အဒီဥစားတွေကိုလည်းဗမာတမတော်ကမေ့ပုံမရဘူးဒီဥစားတွေမေ့စရာမလိုပါဘူးတို့တော့လည်းပဲကျွန်တော်တို့တည်ယူတင်ငန်းစာယူတော့ဘာတွေဆက်လို့ရင်ကောင်းမလဲနော်ဒီတကယ်တမ်းဖြစ်တာကတော့ EAO တွေတောင်းဆိုချက်ကြောင့်ဖြစ်တယ် EAO တွေကတည်ယူပါပါလို့တော့ပြောတာမဟုတ်ဘူးတို့တော့လည်းပဲကျွန်တော်တို့နိုင်ငံခြားက
ဂျာလူတရားပေါ့
တို့တွေတည်ယောက်မဟုတ်ဂျာနိုင်ငံခြား ယူရင်တို့ကလည်းပါစီခြင်းတယ် US တို့နော် UK တို့စသည်ဖြင့်ပေါ့နော်
သောသောဥက္ကဋ္ဌံပြောတဲ့ဒီအကြောက်တရားကိုပဲပြန်သွားမယ်ဆိုလို့ရှင်ရိုးရှင်းရှင်းလေးသဘောယိုးနေတာဆွေးနွေးကြမယ်ဆိုလို့ရှင်တော့အဲ့ဒီအကြောက်တရားလည်းရှိစရာမလိုဘူးတစ်ခံနေတဲ့အကြောင်းအရာတွေလည်းဘာမှရှိစရာမလိုဘူးတဘောအပေးယူနှစ်ဖက်မြတ်တအောင်ဆွေးနွေးကြမယ်ဆိုရင်တော့မြန်မြန်ဆန်ဆန်ပြေလည်သွားစရာရှိတယ်လို့လူဘင်းတွေတွေးရင်တော့တွေးလို့ရတာပေါ့နော်ဒါပေမဲ့သောသောပြောသလိုအဲ့ဒီတရုတ်ပိုင်းမပိုင်းပိုင်းအလိုအသေးစိတ်အနုစိတ်တဲ့ကိစ္စတွေပါလာတော့အဲ့မှာတင်းခံနေကြတာရခိုင်ကိုရခိုင်ပြည်နယ်ထဲရခိုင်အေအေကိုရခိုင်ပြည်နယ်ထဲမှာနေဝင်ပြူမလားမပြူဘူးလားဆိုတဲ့ကိစ္စတွေကတော်တော်ရှုပ်ထွေးလာတာပေါ့ဆိုတော့ဟိုပြောရရင်တော့နှစ်ဖက်စလုံးမှာသဘောယိုးကန်တဲ့ဒီဆွေးနွေးပွဲတွေကိုဆွေးနွေးနေကြတာမဟုတ်ဘူးဆိုတော့အမြင်မျိုးဖြစ်နိုင်သလား
ဟုတ်တော့ပေါ့ဒီကိစ္စနဲ့ပတ်သက်လို့ရှိရင်အခုလောလောဆယ်ကဒီကျွန်တော်မှတ်မိတာရှိတယ်ပြီးခဲ့တဲ့လတုန်းကဒီနိုင်ငံကြာကပုဂ္ဂိုလ်ကြီးတယောက်ပေါ့ဗျာသူကဒီတမတော်နဲ့လည်းညင်းနေတယ်သူကဒီ RCSS ဥက္ကဋ္ဌကိုမေးပါဒီအခုလက်ခဲတင်လင်းဖြစ်နေတယ်ကျိုင်းတုံမှာလက်ခဲတင်လင်းဖြစ်နေတဲ့ကိစ္စကိုဖြေရှင်းမယ်ဆိုရင်ဘယ်လိုလုပ်ရင်ကောင်းမလဲအဲ့တော့သူကအကြံသုံးချက်ပေးပါတယ်။ဒါစဉ်းစားကြရပါနော်။နံပါတ်1ကကျွန်တော်တို့ဗမာအစိုးရတမတော်အနေနဲ့တရုတ်ကိုလည်းဆွေးနွေးဖို့လိုတယ်နော်။ဒီဥစ္စာကျွန်တော်တို့ပဲလုပ်တင်တယ်။နံပါတ်2ကဒီအဖွဲ့ကြီးအများစုက UWSA ကိုမိခိုနေတဲ့အတွက်ကြောင့် UWSA ကိုလည်းဆွေးနွေးဖို့တင်တယ်။နံပါတ်3ကဒီအဖွဲ့တွေကိုဆွေးနွေးဖို့ဆိုလို့ရှိရင်အစိုးရတံမတော်တွေမကဘူးအခုလက်မှတ်ထိုးထားတဲ့ EAO တွေလည်းသူတို့လည်းပါဝင်တင်လေဆိုမှသူအကြံပြုပဲဘူး
ပြောနေကြတဲ့ဒီဟိုမဟာဒီမဟာမိတ်၄ဘွဲ့
ဒီရှိရနေမြေဒီရှမ်းပြည်နယ်အတွင်းမှာပေါ့နော်အဲ့ဒီဒေသမှာတရုတ်နယ်စပ်ရှမ်းပြည်နယ်အတွင်းမှာအခုနောက်ပိုင်းထူးခြားတဲ့ဖြစ်စဉ်ကဘာလဲဆိုတော့ဒီမွေးစေဝကိစ္စတွေပြန်ပြီးနည်းနည်းဖမ်းမိတာတွေထုတ်တာတွေပြန်ပြီးတော့နည်းနည်းအတန်ထွက်လာတော့တနေ့တည်းမှာပြန်ပါလာတာတွေ့ရတော့ဒီဟာကတော့ဒီညဉ့်ညဉ့်ဆွေးနွေးပွဲတွေ ပထဝီနိုင်ငံရဲ့အနေအထားတွေကိုဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်တချို့တော့မွေးစေဝါနဲ့ပတ်သက်ပြီးတော်တော်လေးနာမည်ပြည့်ရှိခဲ့တဲ့ဟိုတော်တော်လေးကိုစိုးစိုးဝါဖြစ်ခဲ့တဲ့ဒေတာဖြစ်ခဲ့တော့တိန်ကောသွားခဏတိန်သွားပြီးတော့မှမြုပ်သွားပြီးတော့မှအခုပြန်ပေါ်လာတဲ့သဘောများဖြစ်နေသလားဒီဆွေးနွေးညဉ့်ညဉ့်ဆွေးနွေးပွဲတွေပထဝီနိုင်ငံရဲ့အနေအထားတွေကိုဘယ်လိုအကျိုးသက်ရောက်မှုဖ
ံကလာရှိုးမှာနော်ဒီဘိန်းဆိုင်ပြုသူတောင်သူများရဲ့ forum ဆိုမှာတော့ခေါ်တာနာမြန်မာ opium farmers forum တော့တော့အဲ့ဒီမှာစီးပွေးလုပ်ကြတယ်လုပ်ကြတဲ့အခါကျတော့အဲ့ဒီကထွက်လာတဲ့ကြီးညာချက်မှာဘာတွေ့ရလဲဆိုတော့ဒီကျွန်တော်တို့ရှမ်းပြည်နယ်မှာမူရီစီဝါပြဿနာနဲ့ကျွန်တော်တို့စည်ရေးပฏิပခနိုင်ငံရေးပฏิခဖြစ်နေတာနဲ့ခွဲလို့မရဘူးခေါင်းနဲ့ပန်းလို့ခွဲလို့မရဘူးဖြစ်တယ်သူအဲဒါဘယ်နည်းနဲ့ဆိုကျွန်တော်အနေနဲ့ကျွန်တော်မြင်တာကတော့ဒီပြဿနာကိုဖြေရှင်းမယ်ဆိုရင်ကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့ဖြေရှင်းရလိမ့်မယ်အစိုးရကြီးပဲမဖြေရှင်းပါနဲ့တမတော်ပဲမဖြေရှင်းပါနဲ့ဤဥရိကြီးပဲမဖြေကျွန်တော်အကုန်လုံးဝိုင်းဝန်းပေါင်းပြီးတော့ဖြေရှင်းကြရအောင်အဲ့ဒါလို့မလုပ်ဖဲနဲ့အရင်ကနှီးအတိုင်းပြန်သွားမယ်ဆိုရင်ကျွန်တော်တို့ပုံဆိုးသွားမယ်နော်ဘယ်လိုမျိုးပုံဆိုးမှာအဲ့ဒီအချိန်မှာဆိုလို့ရှိရင်သူကဒီဟိုကျွန်တော်တို့အင်အားကြီးနိုင်ငံတွေရှင်ပြန်တဲ့ကိစ္စတွေကလည်းပါဝင်ထပ်ပါလာတော့မယ်ဒီကိစ္စတွေဟာတရုတ်ဖက်ကိုလိုက်လို့ရှိရင်လည်းဒီအမေရိကန်ကဘက်ကကြိုက်မှာမဟုတ်ဘူးအမေရိကန်ဘက်လိုက်လည်းတရုတ်ကကြိုက်မှာမဟုတ်အဲ့ဒီတော့ကျွန်တော်တို့နိုင်ငံကစစ်တလင်းဖြစ်မှာအဲ့ဒီထဲမှာအဆိုးဆုံးကဖြစ်မှာပဲရှမ်းပြည်နယ်ပဲဖြစ်တယ်ရှမ်းပြည်နယ်1949နဲ့89ထိအလူလဲခံရပြီဒီဥစ္စာကျွန်တော်တို့ထပ်ဆက်မဖြစ်ချင်ဘူး
အဲ့တော့ဒီညဉ့်ညိုင်းဆွေးနွေးပွဲတွေမှာလည်းဒီမိုးစေဝါပြဿနာ
ပါဘူးလို့
ခေါင်းစဉ်တစ်ခုနဲ့ထပ်ဆွေးနွေး
အခုလောလောဆယ်ကတော့ဒီပြည်တော်စုညဉ့်ချမ်းရေးညီလာခံမှာဒီတို့သဘောတူညီချက်အစိပ်ပိုင်း1နဲ့အစိပ်ပိုင်း2ဆိုမှတို့အထက်မှာပါတော့ပါတယ်သို့တော်လည်းပဲထူးခြားချက်ကတော့တစ်ခုပဲရှိတယ်ဒီဟိုဟာကိုမိုးရေစေဝါကိစ္စမှာတို့ကဒီအရင်ကလို့ဟိုမွေးစေဝါတုံးဆွဲတယ်ဆိုလို့ရှိရင်တကရာဇဝတာမဟုတ်ပဲねဒီလူနာလို့เนาะအဲ့လိုမျိုးဆက်ဆံဖို့အဲ့ဒီတော့နည်းနည်းတိုးတက်လာတာပဲရှိတယ်သို့တော်လည်းပဲဖြည့်ရှင်းမှုကိစ္စကိုဘယ်လိုကင်တွေဖြည့်ရှင်းမယ်ဆိုတာမပါသေးဘူးဒါလိုကျွန်တော်ဆက်လုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဥက္ကံဆိုင်ကျေးဇူးအများကြီးတင်ပါခင်ဗျအခုလို့ဖြည့်ပြီ
ကိုယ်စားဝင်လိုင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို bamis.voanews.com ဆိုတဲ့ဒီ VOA ရဲ့ website မှာပဲဖြစ်ဖြစ် VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာပဲဖြစ်ဖြစ်ပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ28ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ2532 51လိုင်းလက်မီတာ190 kHz 1905အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာကဏ္ဍနဲ့အတူထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနာဆင်ကြရမှာပါအခုအရင်ဆုံးနားဆင်ရမှာကပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်လွတ်တော်တဲ့ကတမရသာကိုစလဲတွေအရက်ထဲဆင်ပြီးပြည်သူလူထုနဲ့တွေ့ဆုံတာဟာလှုပ်တင်လားတမရကိုစလဲတွေဟာနိုင်ငံရေးပါတီဖြစ်အောင်လှုပ်လာနေသလားဆိုတဲ့အကြောင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံရေးမှာအရေးကြီးဆုံးလို့ပြောဆိုနေကြတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကရပ်တန့်နေလွတ်တော်တွေက2008ဖွဲ့စည်းပုံပြင်ရေးကလည်း NLD နဲ့တပ်မတော်ကိုယ်စားလှယ်တွေကြားအငင်းပွားကြလို့မပြီးသေးခင်အခုနောက်ဆုံးပေါ်လာတဲ့ပြဿနာတစ်ခုကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့လွတ်တော်တွေကတပ်မတော်သားကိုယ်စားလှယ်တွေရပ်ထဲရွာထဲဆင်းပြီးပြည်သူလူထုနဲ့တွေ့ဆုံစည်းဝေးတဲ့ကိစ္စပဲဖြစ်ပါတယ်တပ်မတော်သားကိုယ်စားလှယ်တွေကတော့ကာကွယ်ရေးဦးစီးချုပ်ကညွှန်ကြားလို့နိစ္စရာဒေသကွင်းဆင်းရတာ COA လုတ်တာမဟုတ်ဘူးနိုင်ငံရေးရည်မှန်းချက်ရှိလို့မဟုတ်ဘူးဆိုပြီးပြောဆိုနေကြသလို NLD ပါတီဘက်ကတော့တပ်မတော်ဘက်ကဒီလိုရဟာဒီဇယ်ဥပဒေနီးဥပဒေတွေနဲ့ဆန့်ကျင်နေလို့ပြည်သူလူထုနစ်နာနိုင်တယ်ဒါကြောင့်ကန့်ကွက်တယ်ဒါအပြင်တပ်ကိုနိုင်ငံရေးပါတီပုံစံဖြစ်လာအောင် politicize လုပ်လာမှာစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုထားကြပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့လွတ်တော်အသီးသီးရဲ့ကိုယ်စားလှယ်တွေအနေနဲ့ကုလိုရတဲ့ရွာတဲ့ဆင်းပြီးပြည်သူတွေနဲ့တွေ့ဆုံစည်းဝေးတွေလှုပ်သိမ့်ပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အငင်းခုံတစ်ခုဖြစ်လာနိုင်ပါတယ်ခုဒီပိုင်းအဲ့ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ
်ဒီပြဿနာနဲ့ပတ်သက်ရင်တက်မတော်သားလှွတ်တော်ကိုစလဲတွေလှွတ်တော်တဲ့ဘလို့ရောက်လာတယ်သူတို့မှဘာအခွင့်အရေးတွေရှိတယ်ဆိုတာကစပြီးစဉ်းစားတင်ပါတယ်ပုံမှန်လင်းလင်းပြောရရင်တက်မတော်သားလှွတ်တော်ကိုစလဲတွေဆိုတာဟာအရင်ဆရာနာရှင်တွေစိတ်ကြိုက်ပြဋ္ဌာန်းထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ပေါ်ပေါက်လာတယ်လို့ဆိုရင်မှားပါဘူးဖွဲ့စည်းပုံအရပြည်သူ့လွှတ်တော်မှာတက်မတော်သားကိုယ်စားလှယ်အယောက်130အမျိုးသားလွှတ်တော်မှာ56ယောက်ပြည်ထောင်စုအဆင့်မှာစုစုပေါင်း166ယောက်ရှိပါတယ်။အလားတူတိုင်းနယ်ပြည်နယ်လွှတ်တော်မှာလည်းတက်မတော်သားကိုယ်စားလှယ်အယောက်220ကျော်ရှိပါတယ်။အားလုံးပေါင်းလိုက်ရင်လွှတ်တော်အသီးသီးအတွက်တက်မတော်ကာကွယ်ဦးစီးချုပ်ကခန့်လိုက်တဲ့တက်မတော်သားကိုယ်စားလှယ်390ကျော်ရှိနေပါတယ်။တက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်လိုက်လို့ပြည်ထောင်စုအဆင့်လွှတ်တော်ရဲ့ရောက်သွားတဲ့တက်မတော်သားကိုယ်စားလှယ်တွေဟာအရေးကြီးကိစ္စနှစ်ခုလုပ်ခွင့်ရှိနေပါတယ်။ပထမတစ်ခုကတော့အစိုးရအဖွဲ့ဖွဲ့နိုင်တဲ့သမ္မတရွေးချယ်ရာမှာမဲပေးခွင့်ရခြင်းပါပဲ။ဒုတိယတစ်ခုကတော့ဖွဲ့စည်းပုံပြင်ဆင်ရေးလိုကိစ္စမျိုးမှာထောက်ခံနိုင်၊ကန့်ကွက်နိုင်တဲ့ဗီဒီယိုအာဏာရရှိခြင်းပါပဲ။ကျန်းနာတွေကတော့လွှတ်တော်ရဲ့တင်လာတဲ့ဥပဒေကြမ်းတွေကိုဆွေးနွေးမဲပေးနိုင်တာမေးခွန်းတွေမေးနိုင်တာအစိုးရကိုဆွေးနွေးမဲပေးနိုင်တာတွေပဲဖြစ်ပါတယ
်ပြောရရင်အဲ့ဒီကိုယ်စားလှယ်တွေဆိုတာဟာသက်ဆိုင်ရာမဲဆန္ဒနယ်မြေပြည်သူလူထုကမဲပေးရွေးချယ်လိုက်တာမဟုတ်လို့ပြည်သူကိုယ်စားလှယ်တွေမဖြစ်နိုင်ပါဘူးတပ်မတော်အတွင်းမှာတပ်မတော်သားတွေကနေအဆင့်ဆင့်မဲပေးရွေးချယ်တင်မြှောက်လိုက်တဲ့သူတွေမဟုတ်လို့တပ်မတော်ရဲ့ကိုယ်စားလှယ်တွေလို့ခေါ်ဆိုဖို့လည်းခက်ခဲပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနာမည်စည်းပေးသွင်းထားသူတွေမို့တိတိကျကျဆိုရရင်တမရကာကွယ်ရေးဦးစီးချုပ်ကိုပဲကိုစားပြုတဲ့ကိုယ်စားလှယ်တွေဖြစ်မှာပါ။ဒါကြောင့်ဒီကိုယ်စားလှယ်တွေနဲ့ပတ်သက်ရင်တမရကာကွယ်ရေးဦးစီးချုပ်ကအချိန်မရွေးလူစားထိုးလဲလှယ်တာလုပ်ခွင့်ရှိတယ်လို့မကြာခဏလဲလုပ်လို့ရှိတာတွေ့ရပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဲ့ဒီတမရသားကိုယ်စားလှယ်တွေဟာရက်ထဲရွာထဲဆင်းပြီးပြည်လူလူနဲ့တွေ့ဆုံတာစီးဝေးတာစီးဝုန်းတာမျိုးလုပ်ရမယ်လို့ပြဋ္ဌာန်းထားတာမရှိတယ်လို့မလုပ်ရဘူးဆိုပြီးပိတ်ပင်နဲ့ပြဋ္ဌာန်းချက်လဲဖော်ပြမထားပါဘူး။ဒါနဲ့ပတ်သက်လို့လွတ်တော်တွေကတက်မတော်သားကိုယ်စားလှယ်တွေရဲ့ခေါင်းဆောင်ဖြစ်သူဘုံမှုချုပ်မမောင်ကတက်ချုပ်ကနေကိုယ်စားလှယ်တွေကိုကုနိဆက်ရသွားပြီးပြည်သူလူထုဘာအခက်ခဲရှိလဲမေးဖို့လမ်းညွန်ခဲ့တဲ့အကြောင်းဒါကြောင့်တချို့ကကိုဇာတိတချို့ကကိုတာဝန်ထမ်းဆောင်ခဲ့တာကြာတဲ့ ကိုနဲ့ရင်းနှီးတဲ့ဒေသသွားကြတာဖြစ်တယ်လို့မြန်မာနိုင်ငံသတင်းဌာနကိုဖြေထားတာတွေ့ရပါတယ်
။ဗိုလ်မှူးချုပ်မောင်မောင်ရဲ့ဖြေကြားချက်ကိုကြည့်ရင်တက်မတော်သားကုစလေတွေအနေနဲ့ရွေးကောက်ခံအမတ်တွေလှုပ်တယ်လို့ရက်သေးရွာတဲ့ဆင်းတည်သူတွေနဲ့တွေ့သူတို့အခက်ခဲတွေကိုကြားနာတနည်းပြောရရင်လွှတ်တော်အမတ်တွေရဲ့အလုံမျိုးသွားလုတာလို့နားလည်နိုင်တယ်လို့မဲဆန္ဒနဲ့တတ်တတ်မမတ်မရှိတာကြောင့်တက်မတော်သားကိုစလေတယောက်ဟာမြန်မာနိုင်ငံဘယ်နေရာမှဆိုသွားချင်ရသွားလို့ရနိုင်တယ်ဆိုတဲ့သဘောလေးတက်ရောက်နေပြန်ပါတယ်။နောက်ပြီးတက်မတော်သားတွေသွားတဲ့ဘယ်နေမြေမှမဆိုသက်ဆိုင်ရာပြည်သူတွေမဲပေးရွေးချယ်ထားတဲ့ရွေးကောက်ခံအမတ်တွေရှိနေပြီးသားမို့အပြိုင်သဘောသွားလုတယ်လို့မျိုးဖြစ်စေနိုင်တယ်လို့ပြည်သူတွေကြားရှုပ်ထွေးမှုတွေလည်းဖြစ်သွားစေနိုင်ပါတယ်။တကယ်တော့တက်မတော်သားကိုစလေတွေလွတ်တော်တဲ့ဆရောက်တာ2010ပြည့်နှစ်ဂုံပိုင်းတွေကမှအခုဆို6နှစ်နီးပါးရှိနေပါပြီ။အရင်တမရဟောင်းဦးသိန်းစိန်လွတ်တော်နာယကဟောင်းသူရဥရွှေမန်းလက်ထက်ကရက်သေးရွာတဲ့မစင်းခဲ့ပဲအခုမှဘာလို့စင်းရတယ်လဲဆိုတာကလည်းမေးခွန်းထုတ်ရမယ့်ကိစ္စပါ။ဖြစ်နိုင်ခြေတစ်ခုရှိတာက2020ရွေးကောက်ပွဲအတွက်မဲဆန္ဒနယ်မြေတွေကိုကြိုတင်လေ့လာတာတွဲဝိုက်သောအဖြစ်ကြိုတင်စည်းရုံးတာမျိုးလေးဖြစ်ကောင်းဖြစ်နိုင်ပါတယ်။အကြောင်းကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလမှာအရေးအတွက်များပြားလာတဲ့တက်မတော်အရာရှိတွေတက်ကနေနှုတ်ထွက်ပြီးပြည်ခိုင်ဖြိုးပါတီအမတ်လောင်းတွေအဖြစ်ရွေးကောက်ပွဲဝင်ခဲ့ကြတဲ့နမူနာရှိနေလို့ပါပဲ။အဲ့ဒီအချိန်တက်ကနေနှုတ်ထွက်ပြီးကမှနယ်မြေစင်းခွင့်ရခဲ့ကြတာကိုသင်ငန်းစာယူပြီးအခုတစ်ချိန်အဲ့ဒီလိုမဖြစ်ရအောင်တချို့သောရွေးကောက်ပွဲဝင်မဲ့တက်မတော်အရာရှိတွေ2020အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ပြည်သူတွေကြားစင်းတဲ့သဘောလေးဖြစ်ကောင်းဖြစ်နိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်တက်မတော်ကာကွယ်ဦးစည်းချုပ်ရဲ့ညွှန်ကြားချက်ကြောင့်ပေါ်ပေါက်လာတဲ့ဒီလို့ရဟာတက်မတော်အနေနဲ့နိုင်ငံရေးပါတီတစ်ခုနဲ့ဘာမှခြားနားမှုမရှိတဲ့ပုံစံဖြစ်သွားစေပြီးနိုင်ငံရေးလောကထဲနောက်ထပ်ခြေတလှမ်းတိုးလိုက်တဲ့သဘောလဲသက်ရောက်သွားစီပါတယ်မြန်မာနိုင်ငံရဲ့လွန်ခဲ့တဲ့အနှစ်60သမိုင်းကိုပြန်ကြည့်ရင်တက်မတော်ဟာတိုင်းပြည်ကာကွယ်ရေးတွေမကနိုင်ငံရေးပါဝင်ကဏ္ဍအားလုံးလိုလိုလောက်မှာအာရမဝင်ရောက်ချက်လဲစီမံခန့်ခွဲခဲ့လို့တိုင်းပြည်အဖက်ဖက်ကယိုယွင်းကြဆင်းခဲ့ပြီးအောက်ကျနောက်ကျဖြစ်ခဲ့တာအချိန်ဘာမှမကြာသေးပါဘူးဒါကိုသင်ခန်းစာယူပြီးတက်မတော်အနေနဲ့နိုင်ငံရေးကနေတဖြည်းဖြည်းဆုတ်ခွာရမယ့်အစားခုလိုခြေတလှမ်းရှေ့တိုးလိုက်ခြင်းဟာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်သင့်မြတ်ရေးငြိမ်းချမ်းရေးစီးပွားဖွံ့ဖြိုးတိုးတက်ရေးစတဲ့ကဏ္ဍအားလုံးအတွက်ကောင်းတဲ့လက္ခဏာမဖြစ်နိုင်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြတ်ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနက်ခင်းစီစဉ်မှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ဖြစ်တဲ့မြန်မာတချင်းတွေတစ်ပုဒ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့အမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့အမှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စည်းစဝါဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီ။ဘူးသူတာတွေလည်းအများကြီးရခဲ့ပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့အခုလောက်နှစ်ရှည်လများနားဆင်အားပေးလာတဲ့သောရရှင်စည်းစဝါဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖန်လို့မရပါတဲ့။ line ပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့။ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါရ။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါလေလို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် My Planner ဆိုတဲ့သောရရှင်ကတော့ VOE တိုက်ရိုက်လေလံအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်တိုက်ရိုက်လေလံအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပြီးတောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါရှင် Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေကြားပေးထားပါတယ်
အခုဒီတော်ရရှင်ပြောတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ DVA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာတော့ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်တော်ရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား3ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါရစေ။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါရစေ။ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နာရီနောက်တစ်နှစ်အစီအစဉ်မပြောင်းရင်ဒီကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်လေးဆိုရင်တော့ကျမတို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အဲဒီကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျမတို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တကိုထုတ်လွှင့်ပေးပါတယ်ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်စင်တော်ဆိုတဲ့တော်ရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခိမိစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ဒုက္ခကိုယ်ငြိမ်းချမ်းစွာနေထိုင်ကြစီလိုပါ रे ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတော့တရားသဘောနဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကူညီဖို့တာယာအေးချမ်းစွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆုပြုလာပါတယ်VOA ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOA Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOA ကိုအမှတ်ပေးသွားတာပါ။တင်းတန်းဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကတည်းကအစဉ်တစိုက်နားထောင်လာတာတရေမှန်တွေကိုနားထောင်ရလို့ပါ။အားပေးလျက်ပါ VOA ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ။ VOA လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့တရေမှန်တွေကိုအလင်းပြရင်နဲ့ကဘာတီသူ၏တီးပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရေးလာတာကတော့မန်ဒန်ဖွန်ဆိုတဲ့သောရရှင်မှာချင်းနာမည်ဖြစ်ပါလိမ့်မယ်နော်ကျမအတန်ထွက်တာမှားခဲ့ရင်ခွင့်လွတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးမကိုကျမမြန်မာလိုထွက်ကြည့်ဖို့ကြိုးစားလိုပါ VOA BBC ကို iPhone Postcard နဲ့နားဆင်ပါတယ် VOA ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလုံးလျောက် Download လုပ်ထားပေးလို့အလုံးအားတဲ့အချိန်မှာနားဆင်နိုင်တာ VOA ကိုအမြဲတမ်းအပင်းနေပါရဲ့နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနီးပညာသစ်တွေပေါ်လာလို့ဟိုးရင်တော့သုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့အွန်လိုင်းကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချန်ကိုထုတ်လွှင့်ပို့ပေးရတာမလို့အွန်လိုင်းကနေပြီးတော့တိတ်မကျေပြန့်သေးခင်တော့ဆိုရင်တော့ကျမတို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအာရှဒေတာကပဲဖန်ယူနားဆင်နိုင်လို့ဒီဘက်ကနေဖမ်းယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်။အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးအင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အစဉ်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့ဒါမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အစဉ်ပြေသွားရပါတယ်။ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစုံတရာရှိခဲ့ရင်ချက်ချင်းစာလန်းရေးပြီးတော့အကြောင်းကြားပေးပါအောင်လို့မှာချင်ပါတယ်နော်။အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရီကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။ရ မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOA ရေ
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်ခုဆက်ပြီးတော့တော်ရရှင်နေတည်သူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့ဒီစာရီကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထင်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသတ်ပေးကြပါတယ်ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတမာဆင်တယ်ဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါလူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေကမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်ပါဗျာနိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကိုယ်လိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်စဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသို့နဲ့နှုတ်ထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပရိသတ်တွေဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွဲလွဲကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်နော်။တခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မူရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကိုယ့်အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်။ဒီဘက်တော်ရရှင်ရဲ့အစာရီမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်ဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုမြန်မာသချင်းလေးတစ်ပုဒ်ဒေးလက်ဆောင်တောင်းထားတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့သောရရှင်တောင်းထားတဲ့သချင်းလေးထုတ်လွှင့်ပေးကြပါတယ်။ Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာဒေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သချင်းလေးကိုဒီဒေးတောင်းထားတဲ့သောရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြပါအောင်ရှင်။
ရခသိမ်းပျော်ရွှင်ပါစေလူခသိမ်းအကုန်စန္ဒရီအလုံးပြည့်စုံမျော်လင့်ခြင်းများနဲ့ထပ်တူနေတိုင်းရှင်သန်နိုင်ဘူးအကျဉ်းနာဆွေမြစ်တာတတူလွန်းချုံနေစေတနာအပြည့်ကူညီပေးမမေသူတွေနေရာတိုင်းမှာဤမြမပြီမဆိုင်စပါများပေါ်ပါစေမြမပြီမတရားချမ်းကြီးကြပါ
si nalon na la du mya to de de to bwa ku sain na ba shwin lan chan mye pi song di nye di yin nyin chan si bu nyama pi ma ta da na dia si dia man dui nyama pi ma ta ya chan mye cha ba si nalon na la du mya to de de to bwa ku sain na ba shwin lan chan mye pi song di nye di yin nyin chan si bu
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Need a poop will need a die to learn and give it in need to she nagalanya la pasibu nima pi ma san yi sa ba mya po ba si nima pi ma ta ya chan mi cha ba si na lo na la du mya tu de de tu bwa ko sai na ba shwin lan chan mi pi song di ni di ni chan si bu nima pi ma ta na na dia si
ma yi ta na cha season tin set pe ni de myama pi ga pe sa mya season ko na sin ka ya pi de naw khu a lein ma ne ko win khan maung no season tin set pe de thu cha san pya tadin mya season ko le na sin ja ya aw ma shin
မက္ကဆီကိုနိုင်ငံမှာနှစ်စဉ်ကျင်းပနေကြ Zombie Walk ဖုတ်တရဲလမ်းလျှောက်ပွဲကိုပြီးခဲ့တဲ့သတင်းပတ်စနေနေ့ကကျင်းပခဲ့ပြီးတော့မကောင်းဆိုးဝါးတဆေတရဲတွေကိုလမ်းတွေပေါ်မှာအဆုလိုက်အပြုံလိုက်တွေ့ခဲ့ရပါတယ်။ကြောက်စရာယွန်စရာကောင်းအောင်ဝတ်စုံတွေမိကပ်အထူးပြုလုပ်ချက်တွေနဲ့ပြင်ဆင်ချဲတတ်ထားတဲ့လူတွေကမက္ကဆီကိုနိုင်ငံရဲ့တော်လန်ရေးနှင့်အထိမ်းအမှတ်အဆောက်အုံနားနဲ့အနီးအနားကလမ်းတွေမှာလာစုဝေးခဲ့ကြပါတယ်။နှစ်စဉ်နှစ်တိုင်းလိုလိုမိသားစုတစုလုံးလာကြသူတွေဟာခလေးတွေပါခေါ်ပြီးဒီဖုတ်တရဲဝစ်စုံတွေနဲ့လမ်းလျှောက်ပွဲတော်မှာပါဝင်ဆင်နွှဲကြတာပါဒီဖုတ်တရဲလမ်းလျှောက်ပွဲကကယ်လီဖိုးနီးယားပြည်နယ်ဆာခရမန်တိုမြို့မှာ2001ခုနှစ်မှာစတင်လုပ်တာဖြစ်ပြီးအဲ့ဒီအချိန်ကစလို့ကမ္ဘာမြို့ကြီးတွေမှာကျင်းပကြတာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့အာဂျင်တီးနားနိုင်ငံကဝင်နိုဇရိတ်မြို့ရောကိုလံဘီယာနိုင်ငံဘိုဂိုတာမြို့ရောဘရာဇီးနိုင်ငံဆောင်ပါလိုမြို့နဲ့ဂျာမနီနိုင်ငံဖရန့်ဖို့တ်မြို့တွေအပါအဝင်ကမ္ဘာအနှံ့ကအဓိကမြို့ကြီးတွေအထိဒီတရဲပွဲတော်ကျင်းပတဲ့ဒလေဟာပြန့်နှံ့သွားခဲ့ပါတယ်ရှင
်။မှာတွေ့ရတာကစွီဒင်ကဥတုရာသီရေလှုပ်ရှားသူဆဲဂျော်သက်တငယ်မဂရက်တာတန်ဘတ်ရဲ့ဒီဇိုင်းလိုဝတ်ထားတဲ့ပါပီလေးပါ။ဒါကတော့ရီဟာနာစတိုင်ပေါ့ပ်စတာလေးတကောင်ပါ။ဟောလုံးရေးပွဲတော်ရောက်ဖို့တပတ်လောက်လိုသေးပေမဲ့လည်းအိမ်မွေးတိရိစ္ဆာန်ခွေးလေးရဲ့ဝတ်စုံပြပွဲကိုပြီးခဲ့တဲ့တပတ်ကနယူးယောက်မြို့တောမ်ကင်းစီပင်မှာကျင်းပခဲ့ပါတယ်။နာမည်ကြီးဆယ်လီတွေလိုတွေမဟုတ်ပါဘူး။နန်နတီးလိုတယ်ဒီဘဲဝတ်ဝင်ရုပ်လိုငမန်းလိုဟန်ဆောင်ထားတဲ့ခွေးလေးတွေကိုလည်းတွေ့ရပါတယ်။ဒီပွဲကိုနှစ်တိုင်းဟောလိုအင်းပွဲတော်နဲ့အချိန်ကိုက်တောမ်ကင်းစီပင်မှာကျင်းပနေတာဖြစ်ပြီးဒီနေ့ကတော့29ချိန်မြောက်ဖြစ်ပါတယ်။ကိုယ်အိမ်ကခွေးလေးတွေကိုအလားဆင်ပေးခြင်းတွေအတွက်လည်းဒီပွဲကနေစိတ်ကူးတချို့ရနိုင်ပါတယ်။
အိန္ဒိယနိုင်ငံကအကောင်စားချောကလက်အမတ်တစိတ်တစ်ခုကကမ္ဘာဈေးအကြီးဆုံးချောကလက်ကိုဒီသတင်းပတ်ထဲမှာစတင်မိတ်ဆက်လိုက်ပါတယ်။ ITC Company ရဲ့ Fabulous Exquisite Chocolate တစိတ်ကနေပြီးတော့ Trinity Travel Extraordinary ဆိုတဲ့နာမည်နဲ့ Travel Chocolate အမျိုးအစားကိုအကန့်အသတ်အရေအတွက်နဲ့ထုတ်လိုက်တာဖြစ်ပါတယ်။ဈေးက1ကီလိုကိုအိန္ဒိယရူပီငွေ4သိန်း American ngwe na so yin 6221 dollar cha ma phit pi lo di chocolate ka gaba athu san so a ya re ko mat tan tin ne greenis si yin win ma ba di chocolate ko ti twin ne pyin tit sapo mu philip quinty chini ka di chocolate ka bwa tan daya sa won ko ko za pyu bi phan ti tu pyu su pyo thong tu chong nyang yang phyat si tu tong u ko ko za pyu de lo so ba de di chocolate the ma jamika chong ka name jo blue mountain coffee no ma ba de chocolate daidi chong ka vanilla si Belgian ga a phyuang chocolate, Italy nangan ga pimot hazel titi, Ondi ne almond tisit lo gaba anan ga su saung ne pisit yue pawin ba de. 2012 khune tong ga ro gaba si a ji song chocolate a phye, La Madeleine a true chocolate ko daimat ne bwa, franchise ga phan di khe pi ro, chocolate takhu ko American dollar 250 si shi ba de.
လေမာနဲ့ကိုဝင်းခံမောင်တို့စီစဉ်တင်ဆက်ပေးတဲ့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါရရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလှိုင်းကိုဖိတ်ခေါ်ပြရစီရှင
်ပြောရှင်မခင်ဗျာစခိုင်းပြည်နယ်မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အေးအေးရခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရပ်သားထိခိုက်မှုတွေရပ်သားတွေတွာလာနေထိုင်စားသောက်မှုတွေကလည်းပိုပြီးတော့ထိခိုက်လာနေပါတယ်တစ်ဖက်မှာအပြစ်ခတ်ရစေးဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုးပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်။ရခိုင်မြောက်စစ်ပွဲညီညမ်းဖို့အလားလာနဲ့စင်ခေါ်ချက်တွေကြောင်းလာမယ့်အင်္ဂါနေ့ညတဲ့လေလံအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်တဲ့လေလံအစီအစဉ်ဆွေးနွေးတဲ့အချိန်မှာ VUE ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။VUE မြန်မာဝိုင်းဖုန်းနံပါတ်က12923822555ဖြစ်ပါတယ်။ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ပါတယ်ရှင်။အခုအတန်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်။
စီးရီးယားနိုင်ငံကဒီအမေရိကန်ရဲ့စစ်စင်ရေးအတွင်း IS ခေါင်းဆောင်အဘူဘကာအယ်ဘဒါဒီကိုတုတ်တင်ရှင်းလင်းနိုင်လိုက်ပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရန့်ကပြောကြားလိုက်ပါတယ်။ကမ္ဘာမှာအလို့ရှိဆုံးဒီအကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင်ကိုအမေရိကန်ကမနေ့စနေနေ့ညကနိုင်နင်းခဲ့တယ်လို့သမ္မတထရန့်ကအင်မီရိုမာဒီနေ့ကြေညာပါတယ်။ဒီစစ်စင်ရေးအတွက်အမေရိကန်တပ်ဖွဲ့ဝင်တယောက်မှကြာဆုံးတာမရှိခဲ့ပဲ IS ခေါင်းဆောင်ဘဒါဒီနဲ့တပ်ဖွဲ့ဝင်တွေအတော်များများတည်ဆုံးခဲ့တယ်လို့သမ္မတထရန့်ကပြောပါတယ်။ IS ခေါင်းဆောင်အဲ့ဒီနေရာကနိုင်ငံထဲမှာပုံပြီးတော့ထွက်ပြေးဖို့လုပ်နေတာဖြစ်ကြောင်းဘဒါဒီဟာနောက်တော့ဒီသူ့ကိုယ်မှာဝတ်ထားတဲ့အသေးခံဘုံးကိုပေါက်ခွဲခဲ့ပြီးတော့သူ့ရဲ့သားသမီး၃ယောက်လည်းတည်ဆုံးသွားခဲ့တယ်ဆိုပြီးတော့သမ္မတထရန့်ကပြောပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးညီနိုင်ရေးမှူးဟာအာဖဂန်ကိုကြိုတင်ကြေညာခြင်းမရှိဘဲရောက်ရှိသွားခဲ့ပြီးတဲ့နောက်ကဘူးမြို့တော်မှာအာဖဂန်ခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။အာဖဂန်စစ်အဆုံးသတ်ရေးအတွက်တာလီဘန်တွေနဲ့ညီနိုင်ဆွေးနွေးနေတာကဒီသမ္မတထရန့်ရဲ့ဆိုင်းလိုက်ပြီးတဲ့နောက်ဒါဟာအာဖဂန်ငြိမ်းချမ်းရေးအတွက်သူ့ရဲ့ပထမဆုံးပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်မှုမရှိဘဲနှစ်နိုင်ငံရန်လိုတဲ့ဆက်ဆံရေးကနေအပြန်အလှန်ပြစ်ခတ်မှုတွေအချိန်မီးဖြစ်လာနိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရအကြီးတန်းတာဝန်ရှိသူတယောက်ကဒီကနေ့မှသတိပေးလိုက်ပါတယ်။ဒီဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူထောင်ပေါင်းများစွာကိုဒီရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်မြတ်သစင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.